ကင်ညာနိုင်ငံမှာတော့ခေါင်းဆောင်တွေအကြားအာဏာခွဲဝေထားတဲ့အစိုးရအဖွဲ့တွေကိုကြီးညာလိုက်ပါပြီ။ဒါဟာသမရယူကောက်ပွဲတွေအပြီးလူသေးပြောက်ဖြစ်ခဲ့ရတဲ့ပြည်ပခါတွေပြန်ဖြစ်လာမယ့်အရေးချင်းချောင်းနေတဲ့တောင်ပတင်ရေမကြအကျက်အတဲကိုအဆုံးသတ်လိုက်တာပါ။သမရမွိုင်းကဘာကြီးကအတိုက်ခံခေါင်းဆောင်ရိုင်လာအိုဒင်းကနဲ့ရှင်တွဲပြီးအစိုးရအဖွဲ့စည်းရင်းကိုရုပ်မြင်သံကြားကနေဒီကနေ့ကြီးညာလိုက်ပါတယ်။မျှော်လင့်ထားတဲ့အတိုင်းပဲမစ္စတာအိုဒင်းကဝန်ကြီးချုပ်ဖြစ်လာပါတယ်။သမရရဲ့မျိုးသားညီညွတ်ရေးပါတီကအူဟူရူကန်ယတာနဲ့အတိုက်ခံလီမုံယောင်လှူရှာမှုပါတီကမူဆာလီယာမူဒါဗာဒီတို့ကဒုတိယဝန်ကြီးချုပ်တွေဖြစ်လာကြပါတယ်။အစိုးရဖွဲ့စည်းရေးဆွေးနွေးပွဲတွေကသတင်းပတ်ပေါင်းများစွာတောင်ပတင်ရေမကြဖြစ်နေကြတာပါ။ဒါကြောင့်မစ္စတာကဘာကီနဲ့မစ္စတာအိုဒင်းကတို့ဖေဖော်ဝါရီလမှာလက်မှတ်ရေးထိုးခဲ့တဲ့အာဏာခွဲဝေရေးသဘောတူညီချက်ပြတ်သွားတော့မလားလို့တော့စိုးရိမ်ခဲ့ကြရပါတယ်။